မင်္ဂလာပါခင်ဗျာ2024ခုနှစ်ဇူလိုင်လ17ရက်ကြာတာပရိနေညပိုင်းလွတ်လပ်တဲ့အာရှတန်အာရဖီရဲ့အစည်းအဝေးကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကရဲစီသူကပါဒီကနေ့ညပိုင်းစီစဉ်ပါနောက်ဆုံးရသတင်းတွေနဲ့အတူလာရှုံမြို့မှာတိုက်ပွဲတွေပြင်းထန်နေပြီးမြို့ကံပြည်သူ3000နီးပါးပိတ်မိနေတဲ့အကြောင်းနဲ့တခြားစိတ်ဝင်စားစရာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးမှာပါအခုတော့သတင်းတွေကိုတင်ပြပါမယ်ခင်ဗျာစစ်ကောင်စီကလက်နက်များတရားမဝင်တင်သွင်းမှုကိုအကူအညီပေးခဲ့တာနဲ့ပတ်သက်ပြီးစစ်ဆေးဖို့ထိုင်းအာဏာပိုင်တွေဟာထိုင်းဗန်တွေဌာနဆိုင်ရာတွေနဲ့လာမယ့်အပတ်အတွင်းတွဲဆုံမှုရှိတယ်လို့ရိုက်တာသတင်းတရမှာဖော်ပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးကိုယ်စားလှယ်ကပြီးခဲ့တဲ့အပတ်အတွင်းအစီရင်ခံစာတင်သွင်းခဲ့တာပါသူ့ရဲ့အစီရင်ခံစာမှာစစ်ကောင်စီဟာ2023ခုနှစ်မှာထိုင်းဗန်တွေရဲ့အကူအညီနဲ့စစ်လက်နက်နဲ့ဆက်ဆက်ပစ္စည်းဒေါ်လာတန်120ဘူးတင်သွင်းခဲ့ပြီးတော့2022မှာတော့ဒေါ်လာတန်60ဘူးတင်သွင်းခဲ့တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးထိုင်းဗန်များရဲ့ကိုယ်စားလှယ်ကပြီးခဲ့တဲ့အပတ်ကလွှတ်တော်ကော်မတီကိုတင်ပြရမှာဗန်များအနေနဲ့စီမင်းစည်းကမ်းများနဲ့ညီဆောင်ရွက်ခဲ့ပေမဲ့ငွေလွဲပြောင်းမှုအားလုံးကိုစစ်ဆေးဖို့ရမှာတော့လုံဆောင်နိုင်စွမ်းအပြည့်မရှိခဲ့ဘူးလို့ထွက်ဆိုပါတယ်ခင်ဗျာမန္တလေးတိုင်းစင်ကူးမြို့နယ်ရဲ့80ရာခိုင်နှုန်းကိုမန္တလေးပြည်သူ့ကာကွယ်တပ်မတော် MD1 PDF နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ထားနိုင်ပြီလို့စင်ကူးမြို့နယ်ပြည်သူ့ကာကွယ်တပ်ဖွဲ့ပကဖသတင်းနဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေကြောင်းကနေရောညပါတိုက်ခိုက်နေပြီးတော့မြို့ရဲ့သုံးပုံတစ်ပုံမိလောင်ပျက်စီးနေပြီလို့ဆိုပါတယ်ဘုံကျဲတိုက်ခိုက်မှုကြောင့်ဇူလိုင်လ18ရက်နေ့ညနေ9:00ကျော်မှာစင်ကူးမြို့ပြည်ဖြိုးအောင်ရက်ွက်တစ်ခုလုံးနီးပါးမိလောင်ပျက်စီးခဲ့ပါတယ်။စင်ကူးမြို့မှာရဲစခန်းကိုလည်း PDF တွေကထိန်းချုပ်ထားတယ်လို့သူကပြောပါတယ်ခင်ဗျာ။မကွေးတိုင်းပခုတ်ကူမြို့နယ်အောင်သာရွာမှာဇူလိုင်လ18ရက်နေ့မနက်ကတိုက်ပွဲတွေဖြစ်ခဲ့ပြီးမူလာတန်းကျောင်းအုပ်အပါအဝင်ဒေသခံ3ဦးသေဆုံးခဲ့ပါတယ်။တိုက်ပွဲတွေကြားအပြန်အလှန်ပစ်ခတ်မှုအတွင်းမှာသေဆုံးခဲ့တာလို့ပခုတ်ကူအခြေဆိုင်ဒေသကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်။အောင်သာရွာမှာတဆွဲထားတဲ့စစ်ကောင်စီတပ်သား10ဦးခန့်နဲ့လက်နက်တပ်ဆင်ထားတဲ့ပြူစောတီအဖွဲ့ဝင်50လောက်ကိုမြိုင်ပေါက်နဲ့ပခုတ်ကူဒေသကာကွယ်ပူးပေါင်းအဖွဲ့တွေကဝင်ရောက်တိုက်ခတ်ခဲ့တာပါတိုက်ပွဲအတွင်းစစ်ကောင်စီဘက်က10ဦးအရှင်ဖမ်းမိခဲ့ပြီးတနက်7လက်ရရှိခဲ့တယ်လို့ပြောပါတယ်ခင်ဗျာအလားတူပဲမကွေးတိုင်းစောမြို့နယ်ကြံတော်ရွာတဲ့ဇူလိုင်လ18ရက်နေ့ညပိုင်း8:00လောက်ကလက်နက်ကြီးကြီးတစ်လုံးကျရောက်ပောက်ကွဲခဲ့ပြီးအရသာတူဦးတေဆုံးက2ဦးတန်ရန်ရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြောက်တူအမြောက်တပ်အာမတ368ကနေ120မမလက်နက်ကြီးတွေနဲ့18ချက်ပစ်ကတ်ခဲ့ပြီးကြံတော်ရွာကနေအိမ်ပေါ်ကျရောက်ပောက်ကွဲခဲ့တာပါ။ပောက်ကွဲမှုအတွက်မှာအသက်55နှစ်အရွယ်ဦးဝင်းအောင်ရဲ့ဦးကောင်းထိမှန်တန်ရန်နဲ့တေဆုံးခဲ့တာပါ။ဒါအပြင်အသက်63နှစ်အရွယ်ဦးသိန်းဝင်းနဲ့အသက်46နှစ်အရွယ်ဒေါခင်တန်းအေးတို့လည်းတန်ရန်အသီးသီးရရှိခဲ့ကြတယ်လို့ဒေသခံတူက RFA ကိုပြောပါတယ်ခင်ဗျာ။ဇူလိုင်လပထမနှစ်ပတ်အတွင်းနိုင်ငံတော်မှာအယက်သား62ဦးတရားလက်လွတ်တပ်ဖြတ်ခံခဲ့ရတယ်လို့အမျိုးသားညီညွတ်ရေးအစိုးရလူ့ခွင့်ရေးဝန်ကြီးဌာနကဇူလိုင်လ18ရက်နေ့မှာသတင်းထုတ်ပြန်ပါတယ်။စရင်းအရ2024ခုနှစ်ဇန်နဝါရီလကနေဇွန်လအထိ6လအတွင်းမှာနိုင်ငံတော်အစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်စဉ်68ခုရှိခဲ့ပြီးသေဆုံးသူ880ရှိတယ်လို့ဆိုပါတယ်။စစ်ကောင်စီတပ်ကလူ့ခွင့်ရေးချိုးဖောက်မှုတွေဆက်ကျူးလွန်နေပြီး15ရက်အတွင်းဖြစ်စဉ်350ကျော်ရှိတယ်လို့လည်းအန်ယူဂျီကပြောပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတွန်းကို RFA ကဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လက်ခံပြဆိုတာမရှိပါဘူး။2023ခုနှစ်ကလည်းအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်စဉ်88ခုရှိခဲ့ပြီးသေဆုံးသူ883ဦးရှိခဲ့ပါတယ်ခင်ဗျာ။သတင်းတွေကိုတင်ပြပေးခဲ့တာပါ။အခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်။လာရှိုးမြို့မှာတိုက်ပွဲတွေဖြစ်နေတာနှစ်ပတ်ကျော်လာပြီးမြို့လူဦးရေရဲ့3ပုံ2ပုံခန့်ရှိတဲ့9000ကျော်ဟာဘေးလွတ်ရာထွက်ပြေးခဲ့ကြပြီမဲ့3000ခန့်ကတော့မြို့ထဲမှာပိတ်မိနေကြပါတယ်ဒီအကြောင်းကိုမက်သဆင်လိုင်းကတင်ပြပါလိမ့်မယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတိုက်ပွဲဆက်လက်ပြင်းထန်နေပြီးတော့လာရှိုးမြို့က8000ဝန်းကျင်ထဲက9000ကျော်ဟာဘေးလွတ်ရာထွက်ပြေးခဲ့ကြရသလို3000ခန့်ကတော့မြို့ထဲမှာပဲပိတ်မိနေတယ်လို့ဒေသခံတွေကပြောပါတယ်လာရှိုးမြို့ကစစ်ကောင်စီတပ်စခန်းတွေကိုဇူလိုင်လ3ရက်နေ့ကစလို့ကိုကန့်တပ်ဖွဲ့ MNDA နဲ့ပူးပေါင်းအဖွဲ့တွေတိုက်ခိုက်နေပြီး Yo bogo lenne gigi, jaya bogwera chow. Did I can riba, this so mushini yellow, so bare? Lashum yugan diagaro, Kalita penne, mujile kakreni rajao, Tomabin I may, Mumabe, San Nini yarello, at a figure, your bare. ကလေးတွေလည်းအဲဖေရှောင်းဖို့ဆိုတာလည်းကိုယ်တိုင်လည်းပြန်လည်းလုံလောက်ရှိမှလည်းနော်အဲဒီကလူတန်းသားလည်းလုံးလက်သားတွေဒီလူတွေကတော့ပိတ်ကပ်ပြီးနေရတာပေါ့ဒီမှာအဲဒီသာနာဖို့ကလည်းမလွယ်ဘူးပိတ်ထားတဲ့ဆိုင်တွေများလာတာကြောင့်စတောက်ကုန်တွေစီးအစမတန်ကြီးနေတယ်လို့ဝယ်လို့လည်းမရတော့ဘူးလို့ဆိုပါတယ်အသက်တရာကျော်ရှိတဲ့လာရှုမျိုးကအဖိုးတယောက်ဟာလည်းခေါင်းနဲ့ခြေထောက်မှာ လက်နက်ကြီးထိမှန်ထားတာကြောင့်မြို့ကထွက်ဖို့ခက်ခဲနေပြီးလူမှုကွန်ရီရဲ့ဖွဲ့တွေရဲ့အကူအညီနဲ့စားတောက်နေရတယ်လို့အတဖေကပြောပါတယ်။စကားပေါ်တောက်ဖို့ကတော့နိုင်ရှုမာတို့ဆိုင်နေအားလုံးပိတ်သွားလို့လေအဲ့ဒါလူမှုရေးကိစ္စရေးမှာတချို့တွေပေးကြတာကိုကျွန်တော်တို့ကလိုက်ယူပြီးတော့နေတာပေါ့နော်။လေရင်နဲ့ကြတော့မှမနေတော့ဆိုတော်တော်လေးနာချခဲ့တယ်။အဲ့ဒီ900ပြန်လာနားမှရှိတဲ့အိမ်ကြီးအားလုံးကတော ာပဲပိတ်မိနေသူတွေရှိသလိုတခြားမျိုးတွေကိုထွက်ပြေးသွားသူတွေလည်းအခက်ခဲမျိုးစုံကြုံနေရတယ်လို့ RFA ကပြောပါတယ်
ဆိုသွားခင်တဲ့ဒီမာရင်ကိုပတ်ဆံပြတဲ့လူတွေဒီမှာတောင်တင်နေတဲ့လူတွေအများကြီးပဲတချို့ကမန္တလေးဆက်သွားခင်တဲ့တချို့ကတောင်ကြီးဆက်သွားခင်တဲ့ပတ်ဆံမရှိတော့ရှိတဲ့ဒီမှာသူတို့စီးလာတဲ့ဆိုင်ကယ်တွေပါလေရောင်းပြီးတော့အဲလိုမျိုးပြန်ဖို့ကူဖို့လုပ်နေကြတယ
်လာရှုမျိုးက9000ကျော်ဟာကွက်ဆိုင်နမ်လန်တောင်ကြီးမန္တလေးနဲ့ရန်ကုန်ဘက်ထွက်ပြေးခဲ့ကြသလိုအဲ့ဒီဒေသခံတွေကတချို့လည်းလမ်းမှာပဲပိတ်မိနေပါတယ်တောင်ကြီးမျိုးကိုထွက်ပြေးလာတဲ့လာရှုမျိုးကစစ်ဘေးဒုက္ခတဲ့တယောက်ကငွေကြီးမလုံလောက်တဲ့အတွက်ရရှိမှာတော့အခက်ခဲဖြစ်လာနိုင်တယ်လို့ RFA ကပြောပါတယ်
။ပတ်စံမပြည့်စုံတော့ရတဲ့နည်းနဲ့ထွက်လာကြတဲ့လူတွေဆိုတော့ဒီတော့ပါလာတဲ့ပတ်စံတွေသုံးပြီးတော့ကုန်သွားပြီဆိုတော့ရရှိစုံတော့ကျွန်တော်တို့ထွက်တော့မလွယ်ဘူးတော့ဘာဖြစ်လို့ဆိုတော့တခြားမြို့နယ်မှာလာတယ်ဆိုတော့ဘာလို့အကင်လဲမရှိဘာမှလည်းမရှိရရှိစုံတော့မစင်မပြေပါဘူး
။လက်ရှိလာရှုမြို့တွေမှာစစ်ကောင်စီတပ်ကပဲလုံခြုံရေးယူထားသလို MNDA နဲ့ပူပေါင်းဖွဲ့တွေကတော့တစ်ဆယ်29ခုစစ်စီရေးနောက်ဆက်တွဲဆိုပြီးမြို့ပပက်လေကနေထိုးစစ်ဆင်တက်ခိုင်နေပါတယ်ရှင်
။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ပြက်လက်နေတဲ့73စီနဲ့အခြေခံစားတောက်ကုန်ပစ္စည်းတွေအတွက်မီဇိုရန်ပြည်နယ်ဘက်ကတည်ယူမှုတွေကိုအိန္ဒိယလူငယ်အဖွဲ့ကတားမြစ်ထားတာကြောင့်အခက်အခဲတွေကြုံနေရတယ်လို့ရခိုင်ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုမတ်ရင်မျိုးသူကတင်ပြပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်မှာ2023ခုနှစ်နိုဝင်ဘာလကစတင်လာတဲ့တကြော့ပြန်တိုက်ပွဲအတွင်းရှင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကမြို့နယ်၉ခုကိုအရခတက်တော် A ကတိမ့်ပိုက်ထိန်းချုပ်လိုက်ပြီးတဲ့နောက်မြမပြည်မနဲ့ဆက်သွယ်ရေးအားလုံးပြတ်တောက်နေတာအခုဆိုရင်အချိန်9လခန့်ရှိလာပါပြီ။ဒါကြောင့်ဒေသရင်းမှာလိုအပ်နေတဲ့ဆက်သုံးစီနဲ့အခြေခံစားသုံးကုန်ပြဿနာတွေအတွက်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်လောင်တလိုင်ခရိုင်ကနေပလောဝမြို့နယ်ကလဒန်မြစ်ကြောင်းအတိုင်းတည်ယူပြီးတော့ဖြည့်ရှင်းခဲ့ကြရတာပါ။ဒါပေမဲ့မီဇိုရန်ပြည်နယ်မှာဩစာရှိတဲ့ဗဟိုလိုင်းလူငယ်အဖွဲ့ CYL ကအေအေအဖွဲ့ဟာရှင်းလက်နက်ကိုင်အဖွဲ့တွေကိုတိုက်ခတ်ရမှာသူတို့ဒေတာကတည်ယူတဲ့ကုန်ပစ္စည်းတွေကိုရိတ်ခါအဖြစ်အသုံးပြုနေတယ်ဆိုပြီးတော့ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကစလို့ပိတ်ပင်လိုက်တာပါ။ဆက်သုံးစီနဲ့ကုန်ပစ္စည်းတွေကိုဗဟိုလိုင်းလူငယ်အဖွဲ့ကတိမ့်ဆဲပြီးတော့ဖျက်ဆီးတာတွေဇက်တိုက်ကျုံနေရတယ်လို့မီဇိုရန်ပြည်နယ်တဲကိုရောက်နေတဲ့ရခိုင်ကုန်သည်တယောက်က RFA ကိုပြောပါတယ်
။ကုန်သည်တွေထင်မှဒီစားသုံးကုန်တွေပါတယ်နောက်ပြီးတော့လောက်စားစီတွေပါတယ်ပေါ့နော်ဒီအဲ့ဒီမှာတရှုပ်ပုတ်တိုးလေးတွေပစ္စည်းတွေပျက်စီးလေးတွေပစ္စည်းတွေဆိုရင်တော့တော်တော်လေးနိမ့်နာဆုံးကြတော့ဗျာ။နောက်တစ်ခုကဒီဇယ်န်ဟိုတက်စီပေါ့ဒီလောက်စားစီတွေကိုစီဝဲလေးဘက်ကဖျက်ဆီးလိုက်တဲ့အနေထားကလည်းရခိုင်ကုန်သည်တွေတော်တော်ထိခိုက်တယ်သူတို့ကမီးရှို့ပစ်တာတို့နောက်ပြီးတော့စီပါကွန်တွေကိုဖောက်ပြီးတော့တုံချပစ်တာတို့အဲ့လိုတွေဟိုပြောမယ်ဆိုလို့ချင်းတော်တော်လေးရဲစဲစဲလောက်တာပေါ့ဗျာခုလက်ရှိအစဉ်ပြီးတော့ကျွန်တော်တို့စုံတရားဒီလန်ကျော်ခုပြီးခိုးတော့မကြားမိသေးဘူး
အခုလိုပိတ်ပင်မှုတွေကြောင့်လက်ရှိရခိုင်ပြည်နယ်အတွင်းမှာကုန်စည်ပြက်လက်မှုဌာန်ကိုပို့ပြီးတော့ကြုံနေကြရတယ်လို့မင်းပြမြို့နယ်ဒေသခံကိုခိုင်မိုးက RFA ကိုပြောပါတယ်
။အိန္ဒိယလည်းလက်နေပြထားတော့ဒီမှာဒီထဲမှာလူတွေကအစားအသောက်တော်လာတော့အခင်းရှိတာကိုကုန်စည်တွေကတနည်းကတနည်းပို့လို့ပြက်နေတာကိုအိန္ဒိယလည်းဟိုဒီကဖွင့်လို့ဒီအိန္ဒိယလည်းဖွင့်မှတော်လာစင်ဒီမေလေအိန္ဒိယလည်းပြည်လို့အကုန်ကတည်းကမရောက်နိုင်ဘူးလေမရောက်နိုင်ဆိုတော့ဒီအခုဒီမှာဟိုဒီလူတွေကအစားအသောက်နေနဲ့အခင်းရှိတယ်ကို
အလားတူပဲကြောက်တော်မြောက်ဦးပုံနာကျော်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကတခြားမြို့နယ်တွေမှာလည်းအခုလိုစားတောက်ကုန်နဲ့လောင်စာဆီပြက်လက်မှုနဲ့ကြုံနေကြရတယ်လို့ဒေသခံတွေကပြောပါဗျ။ဗဟိုလိုင်းလူငယ်အဖွဲ့အနေနဲ့အေးအေးအဖွဲ့ကိုဖိအားပေးဖို့တခုတည်းနဲ့အခုလိုပိတ်ပင်တာမလုပ်သင့်ဘူးလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကထောက်ပြပါဗျ။
နိုင်ငံငယ်အဖွဲ့အစည်းနဲ့ပါတာ UDA ကိုနိုင်ငံရေးဖိအားပေးရှင်တို့အကြံကန်ရှင်တို့ရခိုင်ပြည်သူတွေကိုငတ်ပြအောင်လုပ်တယ်ဆိုတာကတော့ဟောဒါခုရတရားချရတရားဖြစ်နေလို့ပြောချင်တယ်ဒါကြောင့်လူသားချင်းစာနာမှုအရာဒါမလုပ်သေးတဲ့ကိစ္စဖြစ်တယ
်အခုလိုအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ကနေကုန်ပစ္စည်းတည်ယူတာတွေကိုတားမြစ်ထားတာနဲ့ပတ်သက်လို့ဗဟိုလိုင်းလူငယ်အဖွဲ့ CYLA နဲ့ရန်ကုန်မြို့အခြေဆိုင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံတွေကို RFA ကအီးမေးလ်ကနေတဆင်ဆက်သွယ်မေးမြန်းထားပေမဲ့တစုံတရာအကြောင်းပြန်တာမရှိပါဘူးရှင
် RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်ထိုင်းမြန်မာနယ်စပ်မှာတိုက်ပွဲတွေကြောင့်ကုန်လန်းကုန်သွယ်ရေးရပ်ဆိုင်းနေချိန်မှာစစ်ကောင်စီကဒီလာဇန်းပိုင်းမှာပဲရန်ကုန်၊ကော့တောင်၊ရနောင်၊ရေလန်းချောင်းကုန်သွယ်ရေးပုံစံတစ်ကိုစတင်လိုက်ပါတယ်။ဒီလမ်းကြောင်းတစ်ဟာရပ်တန့်နေတဲ့နေဆက်ကုန်သွယ်ရေးအတွက်ထိရောက်တဲ့ကုန်သွယ်ရေးလမ်းကြောင်းမဟုတ်ပဲတည်ယူပို့ဆောင်ရေးအခက်အခဲရှိတယ်လို့နေဆက်ကုန်သွယ်တွေနဲ့ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကထောက်ပြကြပါတယ်။ဒီအကြောင်းကိုကိုရဲကောင်မြင့်မောင်ကတင်ပြပါလိမ့်မယ်ခင်ဗျာ
။တိုက်ပွဲတွေနဲ့နေမြေဆုံးရှုံးမှုတွေကြောင့်တရုတ်၊အိန္ဒိယ၊ထိုင်း၊ဘင်္ဂလားဒေ့ရှ်စတဲ့အိမ်နီးစင်းနိုင်ငံတွေနဲ့နေဆက်ကုံတွေရက်ဆိုင်နေတဲ့အချိန်မှာစစ်ကောင်စီကရန်ကုန်ကော့တောင်ရနောင်ရေလန်းကျောင်းနဲ့ထိုင်းမြန်မာကုံတွေကိုဒီလဇန်းမှာစတင်လိုက်ပါတယ်။ရန်ကုန်ကော့တောင်ရနောင်အသွားပြန်ကန်ယူရန်စစ်ကံကုံတွေကိုအရင်ကအခွင့်မပြုထားတဲ့ကွန်တိန်နာတင်မောတွေနဲ့တည်ယူပို့ဆောင်တဲ့နေရာကိုပါစတင်ကျင့်သုံးတာဖြစ်ပါတယ်။လုံခြုံရေးရအမြင့်ဖော်လို့တဲ့ထိုင်းနေဆက်ကကုံတွေတူကတော့ထိုင်းမြန်မာရေကြောင်းကုံတွေဟာနေဆက်ကုံတွေထွက်ပေါက်ရှာတဲ့သဘောမျိုးသာဖြစ်ပြီးကုန်တယ်အားလုံးအတွက်အဆင်ပြေနိုင်မှုလို့ထောက်ပြပါရစေ
။ဘူကတော့သူကထွက်ပေါက်မရှိလို့ထွက်ပေါက်ကိုလုတ်တဲ့သဘောမျိုးပဲရှိတယ်။ဒီလောက်ကြီးဟိုဟာပေါ့နဘူလောက်ကြီးတော့အဆင်ပြေနေတာတော့မဟုတ်ဘူးပေါ့နော်။ဒီကတော့ပြောင်းသမားတွေတော့အဆင်ပြေသွားတာပေါ့နော်။ပြောင်းသမားကတော့ပြောင်းသွားသူကနဘူတွေရလဲအချောင်းသူတို့ကဟိုရေလမ်းကြောင်းနဲ့လည်းပို့လို့လည်းဘာမှမဖြစ်တဲ့ကုန်ပေါ့နော်။ဂျန်တဲ့ဟာဒီမှာတော့ဒီလောက်ကြီးတော့မဟုတ်ဘူးညာ
။ထိုင်းမြန်မာနေဆက်တစ်လျှောက်မှာတာချီလေးမြဝရီကော့တောင်ဘိတ်ထီခီမော်တောင်စတဲ့နေဆက်ကုံသွေးစခန်းတွေရှိနေပြီမဲ့ဒီထဲကမြဝရီနေဆက်ကုံသွေးစခန်းကိုပဲနေဆက်ကုံသွေးတွေကအဓိကအသုံးပြုကြတာပါအခုလိုရန်ကုန်ကော့တောင်ရနောင်ရေချောင်းလမ်းကိုပြောင်းသုံးမယ်ဆိုရင်ကုန်ကြစည်ပိုများပြီးတည်ယူပို့ဆောင်ရမှလည်းအခက်အခဲတွေရှိတယ်လို့လုံခြုံရေးရမြင်ဖော်လို့တဲ့ပို့ကုန်သွင်းကုန်လုပ်ငန်းရှင်တို့ကပြောပါတယ
်တစ်ပါးရှိရဲ့မြဝရီကလည်းအသေးသေးတာထဲကဟိုဘောင်းလည်းဒီပို့ကုန်တယ်ဒါပေမဲ့မြဝရီမှာဆက်ကြည့်ပို့ပေးရအဲ့တော့ဘာကတည်းကပို့ပြီးသေးသက်တာပြီးဆက်ကြည့်ပါဖြစ်အခုလည်းရင်းနေကြတယ်အဲ့လိုပဲကြည့်ရ
လုံခြုံရေးရမြင်ဖော်လို့တဲ့မြန်မာစီးပွားရေးလေလာသူတို့ကတော့နေဆက်မတည်ငြိမ်သေးတဲ့အချိန်မှာရေချောင်းကုန်သွယ်ရေးကိုပဲအားပေးတဲ့လို့ဆိုပါတယ
်ဆက်ကစားမှာတော့ဟိုတိတ်ပြီးတော့ development ဖြစ်တော်ညာလည်းပဲအဲရေရှိ development ဖြစ်သွားမယ်နေတာပါရှိတယ်ဒါလည်းရေချောင်းလည်းဆိုရင်ကိုကြီးကလည်းများများပို့လို့ရတယ်အဲကျွန်တော်တို့ကဒီကြိမ်နဲ့လည်းတော့အများကြီးတော်လို့ရတယ်ပေါ့ဗျာ
စစ်ကောင်စီထိန်းချုပ်ထားတဲ့စခန်းတွေကကော့တောင်းကုံသွေးစခန်းကနေ့စဉ်ကုံသွေးမှုတန်ဖိုးပြန်မြဒေါ်လာ8သိန်းနီးပါးရှိပါတယ်မြမမဟာဗျူဟာနဲ့ဘူဝါဒရီယာလေလာရေးအဖွဲ့ ISP မြန်မာကဦးအောင်သူငိမ့်ကဒီရေလန်းချောင်းကုံသွေးစနစ်ကရပ်တန့်နေတဲ့နေဆက်ကုံသွေးတစ်ခုလုံးကိုပြန်ကာမိဖို့ဆိုတာမဖြစ်နိုင်ဘူးလို့သုံးသပ်ပါတယ
်အခုကဒီနေဆက်ကုံသွေးရေးစားသူကပင်လယ်ကြီးချောင်းကုံသွေးကိုပို့ပြီးတော့ဟိုစားအားထားလာတဲ့သဘောမျိုးတွေ့တာပေါ့ဗျာနော်ဥမာအပြင်ပြပောက်ကိုကျွန်တော်တို့ export လုပ်မဲ့ကိစ္စတွေရှိတယ်ပြပောက်ကဈေးရမဲ့ကိစ္စတွေရှိတယ်လေနော်ဆိုတော့အင်းဒီထားမှာတော့ renown ငါနေပြီးတော့ဆွေတဲ့သင်္ဘောလန်းတစ်ခုတည်းအကုန်လုံးစားဖြည့်ဆည်းနိုင်မလားပေါ့သိမသေးကြဘူးပေါ့နော
်ဒီကုန်သွယ်ရေးလမ်းကြောင်းကနေအမေရိကန်ဒေါ်လာတန်း30ပို့ခွင့်ပြုထားတယ်လို့စစ်ကောင်စီသတင်းမီဒီယာတွေမှာဇူလိုင်လ16ရက်နေ့ကဖော်ပြခဲ့ပါတယ်ခင်ဗျာ
အာရဖီရဲ့ညာပိုင်းအစီအစဉ်တွေလည်းဒီမှာပဲရန်နာပြစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ